ကစိန်ပီတက်ရှင်ပြည်မှာလှုပ်တဲ့တနင်္ဂနွေဝတ်ပြုဆူတောင်းပွဲမှာအသက်ရွေးချယ်ခံထားရတဲ့ပေါ်ယဟန်မင်းကြီးဖရန်စစ်ကပရိသတ်3000ခွဲလောက်ကိုတရားဟောခဲ့ပါတယ်။ပုံမှန်အဖြစ်လက်တင်ဘာသာနဲ့လှုပ်လေရှိတဲ့ဆူတောင်းပွဲမှာပေါ်ယဟန်မင်းကြီးဖရန်စစ်ကအီတလီဘာသာစကားနဲ့ဟောကြားခဲ့ပါတယ်။အများအဖြစ်ကကြိုတင်ပြင်ဆင်ထားတဲ့စာရွက်ကိုမကြည့်ဘဲနဲ့ပရိသတ်တွေကိုလက်တန်းပြောကြားခဲ့ပါတယ်။ဆူတောင်းပွဲကိုကောင်းသောနေ့ပါလို့အစချီခဲ့ပြီးတော့တရားဟောသွားလို့ပြီးတဲ့အခါမှာလည်းကောင်းသောနေ့လေစာစားသုံးနိုင်ကြပါစေလို့နှုတ်ဆက်ခဲ့ပါတယ်။စိန်ပီတက်ရှင်ပြည်တစ်ခုလုံးဒီပြည့်နေနေတဲ့ပရိသတ်ကြီးကပေါ်ယဟန်မင်းကြီးရဲ့ဟိတ်ဟန်မပါတဲ့ပြောစကားတွေကိုနှစ်သက်ခဲ့ကြပါတယ်။စိန်ပီတက်ရှင်ပြည်တရားပွဲမတိုင်ခင်ကလည်းဗာတီကန်ကစိန်အန်ဘုရားကျောင်းမှာလုပ်ခဲ့တဲ့တနင်္ဂနွေတရားပွဲမှာဗာတီကန်ဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုဝင်ပေါင်းရှားနဲ့ချီကိုတရားဟောခဲ့ပါတယ်။ဘုရားကျောင်းကအထွတ်မှာလဲလမ်းပေါ်ကနေသူ့ကိုအော်ဟစ်နှုတ်ဆက်နေကြသူတွေရှိရာဂိတ်တကားအထိသွားပြီးတော့ပေါ်ယဟန်မင်းကြီးကနှုတ်ဆက်ခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကမှရွေးချယ်ခံထားရတဲ့တတ်တော်86နှစ်အရွယ်ပေါ်ယဟန်မင်းကြီးဟာဟိတ်ကြီးဟန်ကြီးမရှိဘဲအများလက်ခံတဲ့ပြုမှုပြောကြားမှုတွေကသူ့ရဲ့ကိုယ်ပိုင်လက္ခဏာတွေဖြစ်တယ်လို့ပြောဆိုနေကြပါတယ်ရှင်။